ဒီကနေ့ဇွန်လ20ရက်မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ် IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းချေချမှုဆိုင်ရာကုလသမဂ္ဂအဖွဲ့ကနေထုတ်ပြန်တဲ့လေ့လာချက်တစ်ခုအရထိုင်းနိုင်ငံထောက်ခံအတွင်းမြန်မာဒုက္ခသည်တွေအများဆုံးနေထိုင်တဲ့မယ်လဒုက္ခသည်စခန်းမှာမိမိကိုယ်ကိုသက်သေတဲ့သူတွေများလာတဲ့အကြောင်းနောက်တစ်ခုတေချောင်းကြံခဲ့သူရေးတွက်ဟာလည်းတဟုန်တိုးတိုးလာနေတယ်လို့ဆိုပြီးတော့ဖော်ပြထားပါတယ်ဒါကြောင့်ဒုက္ခတွေခံစားနေကြရတဲ့စိတ်ဝေဒနာတွေကိုပြေပြောက်စေဖို့အရေးပေါ်ဆောင်ရွက်ပေးဖို့လဲ IOM ကနေပြီးတော့မနေ့ကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမေလာဒုက္ခတွေစခန်းမှာဒုက္ခတွေ28ဦးအားကိုယ့်ကိုယ်ကိုသတ်သိခဲ့ပြီးတော့အဆုံးစီရင်ဖို့ကြိုးစားခဲ့တဲ့သူပေါင်း66ဦးရှိခဲ့တဲ့အတွက်တဟာနိုင်ငံတကာတေချောင်းကြံစီမှုနှုတ်ထက်သုံးစားပို့ပြီးတော့များနေတယ်လို့လဲအဲ့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။အထူးသဖြင့်အသက်50အောက်အမျိုးသားတွေအတွက်အများဆုံးစိုးရိမ်နေရပြီးတော့တက်တည်ခဲ့သူ10ဦးနဲ့4ဦးနီးပါးဟာပေါင်းပင်တက်ဆေးကိုအသုံးပြုခဲ့ပြီးတော့တေဆုံးသူတစ်ဝက်နီးပါးဟာမိသားစုပြဿနာကြောင့်ဖြစ်တဲ့အပြင်အရက်နဲ့တခြားမွေးရေးဆေးဝါးသုံးဆွဲမှုတွေကြောင့်သုံးပုံတကုံတက်တည်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ထိုင်းခြေဆိုင်အယ်မန်စီမန်ကင်းအရာရှိ Harry Smith ကတော့မေလာဒုက္ခတွေစခန်းဒုက္ခတွေတွေကြားမှာတက်တည်မှုနှုံတိုးလာနေတဲ့အတွက်ကြောင့်သူ့အနေနဲ့ပူပန်စိတ်တုံ့လုံမှုတွေဖြစ်ပေါ်နေတယ်။ဒီကိစ္စကိုအရေးပေါ်ကိုင်တွယ်ပြင်ရှင်းဖို့လည်းသူကတိုက်တွန်းထားပါတယ်။